ဒီနေ့ဂျွန်လ9ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ဝေါ်အန်ဗိုင်းရွန်းမန့်တယ်ဒေးရဲ့စံမှုဖြစ်တဲ့ဒုက္ခဘာမြေခေဟာစနစ်ထိန်းသိမ်းဖို့တော်ရိုင်းတိရစ္ဆာန်နဲ့တဘာဝအပင်များတရားမဝင်ကုန်သွယ်မှုကိုစန့်ကျင်တိုက်ဖြတ်ဆိုးဆိုတဲ့တိုက်တွန်းချက်အတိုင်းတနင်္ဂနွေတိုင်းတာနဲ့ထိရအောင်ဆောင်ရွက်နိုင်ဖို့ဆိုရင်မြန်မာနိုင်ငံတွင်း ဒီကတော့တရားဥပဒေစိုးမိုးရေးပေါ့လေဒါအနေနဲ့တရားကြွေးကြော်ထားတဲ့အတိုင်းပဲပေါ့နော်တရားဥပဒေစိုးမိုးရေးကိုဆောင်ရွက်တဲ့နေရာမှာပတ်ဝန်းကျင်ထိန်းသိမ်းရေးမှာလဲပြည်သူလူထုကပူးပေါင်းပါဝင်ဆောင်ရွက်တဲ့စနစ်တစ်ခုကိုအမြန်ပေါ့နော်အကောင့်တွေပေါ်ဖို့လိုတယ်လို့ကျွန်တော်ကျင့်ပါတယ်ဘာလို့တက်ဆိုင်ရာဌာနနဲ့ပြည်သူတွေပါပူးပေါင်းပါဝင်တယ်နဲ့မကနီဇင်လေးတစ်ခုရှိမှဒီန องปวินจินปศีอยู่ยินน่ะดิดาริโกอุเรบองเดยยောက်ลาอองตต้วนไหนมาဖြစ်ပါတယ်ဒါကြောင့်မလို့ဒါတာဝန်ရှိတဲ့အဖွဲ့အစည်းတွေအုပ်ချုပ်ရေးပြည်သူတွေအောက်ခြေအဆင့်မှာတင်မြို့နယ်အဆင့်မှာပဲဖြစ်ဖြစ်ခရိုင်အဆင့်မှာပဲဖြစ်ဖြစ်ပဝင်းကျင်စောင့်ကြည့်ထိန်းသိမ်းရေးကောမဒီတွေပြည်သူကောမဒီတွေကိုဖွဲ့စည်းပြီးတော့ဆောင်ရွက်မှသာလင်ဒီနေ့ပဝင်းကျင်နေဆောင်ပုံးနဲ့အညီဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့ဒါအကြံပြုပြောကြလိုပါတယ
်လူထုကရွေးချယ်တင်မြောက်လိုက်တဲ့ NLD အစိုးရအသစ်လက်ထက်မှာတော့တဘာဝပဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးနဲ့တတော်နဲ့တယံဇာတတော်ရင်တလိဆန်ဘေးကင်းလုံခြုံအောင်ထိန်းသိမ်းကာကွယ်ရေးအတွက်ပြည်နယ်နဲ့တိုင်းလိုက်ရဲလုံခြုံရေးတွေတတော်ဦးစီးဌာနတွေနဲ့ပူးပေါင်းပြီးစီမံကိန်းတွေချမှတ်အကောင်အထည်ဖော်နေပြီးရက်တရာစီမံကိန်းအတွင်းမှာကိုအရေးတကြီးဆောင်ရွက်ချက်အနေနဲ့ထည့်သွင်းဆောင်ရွက်နေပါတယ်လို့ဘကိုးတိုင်းအစိုးရရဲ့တယံဇာတတတော်နဲ့တဘာဝပဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဝန်ကြီးဦးကျော်မင်းဆန်ကပြောပါတယ်
ကျွန်တော်ဘကိုးတိုင်းဒေသကြီးကတော့ဒီအရက်ဖတ်လူဖွဲ့စည်းတွေပါဝင်အောင်လည်းကျွန်တော်ကြိုးစားတယ်ကြာအဓိကတတော်တွေကိုထိန်းဖို့ကျွန်တော်တို့အခုဒါပြန်ပြီးတော့စနစ်တကျလုပ်လာရှိတယ်စီမံကိန်းတွေကျွန်တော်ရေးရတယ်ပေါ့အရင်တော့ဆိုရင်ဒီတတော်ထိန်းဖို့ဆိုရင်တတော်ရဲတွေအဆုံးလောက်မရှိဘူးကျွန်တော်တတော်ရဲတွေထပ်ပြီးတော့တောင်းလာတာရှိတယ်တရားမဝင်တစ်ဖန်စီနဲ့တော့အရင်တော့ဆိုဘကိုးတိုင်းမှာတတော်ရဲအယောက်20ဘကိုးအခြေခံပြီးတော့ပဲရှိတယ်တတော်ရဲတွေဆိုတော့တခင်အယောက်10ယောက်နဲ့နောက်ထပ်အယောက်30ကျွန်တော်ထပ်တောင်းလာတာရှိတယ်အဲတော့မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ပေါ့နော်အဲ့လိုမျိုးတွေကျွန်တော်အကူအညီတောင်းလာတာရှိတယ်ဆိုတော့အရင်တော့လွတ်ထားပြီးခဲ့တာဗျအချင်းကြီးကြံတုံးတက်တယ်လေ။ဘာလို့တက်တော်တွေပြုံးပြီးလဲဆိုတော့တရားဥပဒေမစိုးမိုးလို့တက်တော်တွေပြုံးပြီးခဲ့တာ။နောက်တစ်ပိုင်းကကျတော့ကျွန်တော်နိုင်ငံမှာဒီစင်းရဲမွေးတည်မှုပြဿနာရှိတယ်။တက်ခုံနေတဲ့လူတွေကြည့်ရင်သူတို့ကပြင်ညာမတက်ဘူး၊စင်းရဲတယ်။သူတို့ရဲ့ livelihood တွေကိုကျွန်တော်ကဒီပြန်လဲ counter ပို့ပြီးပေါ့နော်။အဲဒါတော့ကျွန်တော်ကပြည်တွင်းပြည်ပဒီနိုင်ငံကတိုင်းဝိုင်းရောပြည်တွင်းကခုနကလိုတိုင်းဝိုင်းပေါ့နော်။ဒီရဖတ်တုဖွဲ့စည်းရော NGO တွေပေါ့ဆွေးနွေးမှုတွေဖွဲ့စည်းကျွန်တော်တိုင်းပြည်ဆွေးနွေးပြီးတော့ကျွန်တော်ရနိုင်တဲ့နေရာနဲ့တစ်ထင်းချင်းတွေ counter ပို့သွားမှာပေါ့နော
်။ဒီကနေ့ကြာရောက်တဲ့ကဘာပဝင်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားကိုမြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းအသီးသီးမှာကျင်းပကြပြီးပဲခူးတိုင်းအတွင်းကကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားကိုတော့ပဲခူးတိုင်းဝန်ကြီးချုပ်ကဦးဆောင်ပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးကျောင်းသားလူငယ်တွေဒေသခံပြည်သူတွေပါပါဝင်တဲ့တစ်ပင်ဆိုင်လှုပ်ရှားမှုတွေရှားပါတော်ရိုင်းတိရစ္ဆာန်ထိန်းသိမ်းကာကွယ်ရေးပညာပေးပြခန်းတွေနဲ့ပညာပေးလှုပ်ရှားမှုတွေကိုဆောင်ရွက်ခဲ့ပါတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဝန်ကြီးဦးကျော်မင်းဆန်ကပြောပါတယ်မျိုးဆက်တစ်တည်းအနေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးတာဝန်သိစိတ်နဲ့ဆောင်ရွက်ကြစေလိုတဲ့အတွက်တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ကာကွယ်ရေးလှုပ်ရှားသူတွေကပြည်နယ်နဲ့တိုင်းနယ်မှာတစ်ပင်တွေလိုက်ဆိုင်နေကြပါတယ်ဒီလှုပ်ရှားမှုတွေတဲ့တနိုင်တစ်ပိုင်းလှုပ်ရှားနေသူတဦးဖြစ်တဲ့ဦးနေမျိုးစင်ကလည်းသူ့တစ်ပင်ဆိုင်လှုပ်ရှားမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်လာလာနောက်သားတွေကျွန်တော်တို့လက်ထက်ကြုံလာရသလိုကြုံနေရသလိုတဘာဝကြီးတွေတိုင်းဘလို့ဖြစ်လာမယ်ငုံတိုင်းမြန်ခံလာမလားပူပင်းချောက်ပြတဲ့ဒီတိုင်းမြန်ရောက်လာမလားဆိုတဲ့တောကတွေထက်မှန်မခံစားရကျွန်တော်တို့တဘာဝကြီးကိုချင်းရင်တဘာဝကြီးကျွန်တော်တို့ပြန်ချင်းမှာပဲဆိုတဲ့ယူရှင်းတဲ့အမြင်နဲ့တစ်ပင်တစ်တော်ဆက်ဒူးကြဆိုဆိုလှုပ်ရှားမှုတဘာတိုင်းညီကျွန်တော်ကျေကျေပြည့်ပြည့်လေးထီအောင်ကြိုးစားလှုပ်ဆောင်နေပါတယ်အဲဒါကြောင့်ကျွန်တော်အပင်ဆိုင်တူးတဲ့လှုပ်ဆောင်ခြင်းလေးတွေကိုကလေးလေးတွေကိုပေါ့သူတန်းအကြောင်းသားလေးတွေကိုကျွန်တော်ကြောင်းနေဆံမတွေကိုအုပ်ချုပ်ရေးဖွဲ့စည်းချက်တစ်စီကျွန်တော်က request လုပ်တော့တောင်းဆိုပါတယ်ဆံမတွေကိုယ်တိုင်ဒီပင်လေးကိုကြောင်းရှိမှလာလက်ခံပြီးပါပေးဝေပြီးကလေးလေးတွေဆိုင်ဆိုင်ပါတယ
်တဘာဝပန်ဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအပြင်ပြည်သူလူထုကိုအသိပညာပေးမှုနဲ့အတူတရားဥပဒေနဲ့အညီတိတိကျကျဆောင်ရွက်ဖို့ကိုတရားမျိုးလုံးတိုင်းတာနဲ့တစ်တော်စိမ့်လန်းဆိုပြေးရေးတဘာဝပန်ဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းတွေကိုအစိုးရဘက်ကအရက်ဖတ်အဖွဲ့အစည်းတွေတဘာဝပန်ဝင်းကျင်ထိန်းသိမ်းစောင့်ရှောက်ရေးလှုပ်ရှားသူတွေနဲ့လက်တွဲပူးပေါင်းဆောင်ရွက်ဖို့ဒီကနေ့ကြာရောက်တဲ့2016ခုနှစ်ကမ္ဘာပန်ဝင်းကျင်ထိန်းသိမ်းရေးနေ့မှာတဘာဝပန်ဝင်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်ရှင်